ကိုဗစ် -19 ကာယောဂါကူးစက်မှုတွေကြောင့်2020ခုနှစ်တွင်ကမ္ဘာပေါ်ကဝင်ငွေနှဲပါတဲ့နိုင်ငံတွေရဲ့ကျွေးမီဝင်တော့ဝင်ပို့စက်နေရာကိုင်းလုံးတိတိတားတာပို့တိုးလာတဲ့အကြောင်းကမ္ဘာ့ဘဏ်ကမနေ့ကသတိပေးလိုက်ပါတယ်ဒီလိုနိုင်ငံတွေရဲ့ကျွေးမီပမာဏဟာဒီနှစ်အတွင်းဒေါ်လာဘီလီယံ160အထိရှိလာတဲ့အကြောင်းနဲ့ကျွေးမီရှော့ချနိုင်ရေးကိစ္စအပေါ်ဆောင်ရွက်ကြဖို့လည်းလိုတဲ့အကြောင်းသတိပေးလိုက်တာပါကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့နိုင်ငံတကာအကျွေးစင်းအစီအခါစာအရဝင်ငွေနှဲပါတဲ့အတိုင်းပြည်တွေနဲ့ဝင်ငွေအလဲလက်ရှိတဲ့အတိုင်းပြည်တွေဟာကျွေးမီပြီးပြီးအကြက်တဲပိုတွေ့ရနိုင်ခြေရှိအောင်ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မဲလ်ပတ်စ်ကပြောဆိုခဲ့တာပါကမ္ဘာ့အစည်းအဝေးနိုင်ငံတစ်ဝက်လောက်ဟာကျွေးအန္တရာယ်မြင့်မြင့်မားမားကြုံနေကြရပါတယ်လို့အစည်းအခါစာကပြောပါတယ်တရုတ်ပြည်ကလွှဲပြီးဝင်ငွေနှဲနဲ့အလဲလက်ဝင်ငွေရှိတဲ့အတိုင်းပြည်တွေရဲ့နိုင်ငံလုံးဆိုင်ရာဝင်ငွေနဲ့အကျွေးအချိုးပို့ကုန်တဲ့အကျွေးအချိုးတွေကိုကြည့်လိုက်တဲ့အခါမှတော့50နှစ်ရာခိုင်နှုန်းနဲ့154ရာခိုင်နှုန်းအထိမြင့်တက်သွားကြတာကိုလည်းအစည်းအဝေးခန်းစားကတင်ပြထားပါတယ် G20 နိုင်ငံတွေနဲ့ပါရီကလပ်လို့ခေါ်တဲ့ကျွေးရှင်များအဖွဲ့ကကျွေးမီဆိုင်ရာမူပေါင်းတရက်ကိုမနစ်ကချမှတ်ခဲ့ပြီးကျွေးပေးဆက်ရေးအစီအစဉ်ပြန်လည်ရွေးဆွဲဖို့နဲ့ကျွေးဆိုင်ငံကာလတက်တန်းတိုးဖို့ကမ်းလှမ်းခဲ့ပေမဲ့ဒီအစီအစဉ်ကိုလျှောက်ထားခဲ့တာအီသီယိုးပီးယား၊ချက်နဲ့ဇမ်ဘီယာ၃နိုင်ငံပဲရှိပါတယ်